မန္တလေးတိုင်းကစွန်မြို့နယ်ထဲမှာတော့စစ်တပ်ကဝေဟင်ကနေပုံကျဲလို့ဆယ်နှစ်ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်တွေသိမ်းထားတဲ့ငမကြီးရွာကိုတိုက်ပွဲမဖြစ်ဘဲစစ်တပ်ကနှစ်ရက်ဆက်တိုက်ပုံကျဲတာမှာအရသာ10ဦးနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးမနေ့ကသေဆုံးခဲ့တယ်လို့ဒေသခံတူကအခုလိုဆက်ရှင်းပြပါတယ
်။ရွာရဲ့အဝင်ကငမကြီးဆိုင်ပုံနံမှာရှိနေခဲ့တယ်။ဒီတိုင်းတန်းပေါ့ဗျာ။နံမကြီးပြီးတော့ဒီသေဆုံးမှုကအရင်ကတည်းကဆက်ရရှိတယ်တတိယကျွန်တော်ပေါင်ငါးပုံချတယ်တတိယကျွန်တော်ဆက်လက်နဲ့ဆွဲတယ်ဒီနေ့ပေါ်တော့ဘုံနဲ့တနာကြီးမှာမိုးတောင်ကြီးရွာပေါ်တော့စာသင်ကျောင်းကိုတလုံးငစုံမျိုးနဲ့ကုန်းလေရွာဒီဒီတမယုံပေါ့ဗျာအားမှတလုံးနှလုံးပြည့်တယ်ဒီနေ့
ဒီနေ့ဒီပုံကျဲမှုမှာတော့အဆောက်အဦပျက်စီးတာတွေရှိခဲ့ပေမဲ့လူထိခိုက်ဒေဆုံးမှုတော့မသိရသေးပါဘူးတစ်ချိန်တည်းမှာမန္တလေးမြို့နယ်ငါးမိုင်ကျော်အကွာမှာရှိတဲ့မတရားမျိုးက30ပြည်ရွာဘက်မှာလဲကာကွယ်ရေးတပ်တွေစစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့စီဆောင်ကြည့်နေသူတွေကပြောပါတယ်ဒီ30ပြည့်ရွာတစ်ဖက်ကမင်းကုန်းမြို့တဝိုက်မှာလဲတိုက်ပွဲတွေပြင်းထန်နေပြီးမန္တလေးမှာအခြေစိုက်နေတဲ့စစ်ကောင်စီတပ်တွေကစစ်ကူပစ်ခတ်ပေးခဲ့တယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်ပောက်ကွဲတန်တွေလည်းကြားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ပြောပါတယ်ခင်ဗျ